နိုင်ငံတော်သမ္မတယုံကနေကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးနဲ့ဆက်လင်းပြီးတိုင်းဒါလနဲ့ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်နေစာချေပြုလက်နက်ကန်ဖွဲ့တွေရဲ့အမြင်တဘောသားကိုတင်ဆက်ပေးမှာပါကိုဗစ်-19ရောဂါထိန်းချုပ်ကူတာရေးဆိုင်ရာလုပ်ငန်းတွေကိုတိုင်းဒါလနဲ့ကန်ဖွဲ့စည်းတွေအခြေပြုရသေးတာတွေမှာတတိယရောက်ဆောင ကြီးဆိုင်အောင်ခေကဗီဝေကိုပြောပါတယ်အဲ
့ဒါကတိကောင်းတဲ့ခဏပဲလေနော်ဦးပေါင်းဆောင်ရွက်ရမှာပဲလေနော်နိုင်ငံတော်အစိုးရအချက်ချင်းနဲ့ဆိုတော့လောအပ်တဲ့တပ်ပတိရအလုံးရောလောအပ်တဲ့သဝမီတွေရောဦးပြောထောက်ပံ့နိုင်မလားလို့ပေါ့နော်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပမြို့နယ်တွင် SCA ပြည်ရဖွဲ့ဖြစ်တဲ့ RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဧပြီလလယ်လောက်မှာနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေပြီမဲ့နောက်ပိုင်းညှိနှိုင်းမှုပြည်လဲသွားပြီလို့သူကဆိုပါတယ် RCSSA ဖွဲ့အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းမြို့နယ်26မြို့နယ်တို့မှာတားနိုင်သလောက် COVID-19 ရောဂါပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဘူမူကြီးဆိုင်အောင်ခေးကပြောပါတယ်ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့သူတို့နေမြေတွင် COVID-19 ရောဂါကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေနဲ့ကြုံနေရတယ်လို့ KNU ပြည်ထရေးနဲ့သာသနာရေးဆိုင်ရာတာဝန်ခံဘဒုစောအာတိုးကပြောပါတယ
်ကျွန်တော် KNU နဲ့ကအဲ့ဒီ COVID-19 ကိစ္စဆောင်ရွက်ဖို့အတွက်ကျွန်တော် KNU ဘဟုအနေနဲ့ဖွဲ့ထားလိုက်ပြီးတော့လက်ပြီးလှုပ်ဆောင်နေတယ်ရှိပြီသက်ဆိုင်ခေယညုနဲ့လည်းပူပေါင်းတော့အဲ့ဒါလုတ်ထားတာရှိတယ်ကျွန်တော်တက်မှာကြည့်ကသထုတ်ချင်အဲ့မှာကိုဗစ်နဲ့ဒီကာကွယ်ဖို့တဲ့လုတ်ဆောင်နေတဲ့ဒါပေမဲ့လို့အဲ့ဒီကင်းကြီးနဲ့နေဆိုင်ရဝန်ကြီးကနေတော့ကောက်ခွက်စာထုတ်တယ်လေဝန်ကြီးကတော့ကျွန်တော်အဲ့ဒါလုတ်တာတော့အာသူတို့ဖြူချုပ်ကုန်ပြီတဲ့နော်ဘယ်လိုလဲတယောက်နဲ့တယောက်နားမလဲလို့လားဘယ်လိုလဲမကြောက်တော့ဘူးကြနော်
KNU လောက်ခံတမတဲ့တထုံမြို့နယ်ထုံမူကြီး၄ကျေးသွားတဲ့လမ်းမပေါ်မှာ COVID-19 ကာကွယ်ထင်ကျုံရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးနယ်ပယ်အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွဲဖက်မှုတွေမပြုလုပ်ဖို့တောက်ဖွဲ့ဝင်တွေကိုထိန်းထိန်ကြမ်းမပေးဖို့ဧပြီလ18ရက်နေ့ရက်စွဲနဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေရှိခဲ့တာပါ။တိုင်းသာလက်နက်ကဖွဲ့စည်းသူနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့အပေါ်ကျူးဆူတယ်လို့ KIO ခေါင်းဆောင်သူဖြစ်သူဂျိန်းလွန်တောင်ကဆိုပါတယ်
ไอ้ที่พอมันที่พุ่งได้เนี่ยตัวเยี่ยเฉยหายมันตันก็คงมาได้အင်မတန်မှအရေးကြီးတဲ့အချက်ဖြစ်ပါလေ
။ကချင်လွတ်လပ်ရေးဖွဲ့ KIU အနေနဲ့ကတော့ KIA ဌာနချုပ်လိုင်ဆန်မြို့ကတရုတ်နယ်စပ်ကိတ်ကိုဧပြီလ28ရက်နေ့ကစပြီးရက်ကတမရှိပြေးလိုက်ပြီးဖြစ်ပါတယ်။လက်ရှိ KIU ထင်းချုပ်ဒေသမှာကိုရိုနာဗိုင်းရပ်ကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ်
။နယ်စပ်ကိတ်ကတော့ဒီနောက်နဲ့တို့ကတော့တင်းတင်းကြပ်ကြပ်လုပ်နေတာရှိတော့တယ်။ကိုတော့ပြေးလောက်ပြီမော။အဲဒီပုံကားတွေတော့မဝင်ခိုင်းတဲ့တို့ကပိတ်ထားတယ်ကျောပါတယ်ကိုကြေကြေတို့ကမ္ဘာကြီးတို့လမ်းမဲ့ဝင်ထက်တာဒီဒီလေစာလမ်းတော့အကြည့်ရဝင်ထက်ရှိတယ်နည်းနည်းကြာပြီသူတို့လည်းနေရာတကာမှာအသိပညာပေးမှုတွေရတွေ့မှဒီမဖြန့်ပေမှုတွေပြီးရင်ဒီဆေးဘုနောက်အဖျားတိုင်းတာတို့ပါလို့ဟိုမတင်ကားတဲ့လူရှိရင်လည်းသူတို့အဆောင်ကြီးပေါ်တင်လုပ်တဲ့အပိုင်းတွေရှိတယ်လို့အတိရပါတယ်ဗျာ
COVID-19 ကာကွယ်ထိန်းချုပ်ကုသရေးတိုင်းဒေသနဲ့ကအဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီဟာယောဂါနဲ့ပတ်သက်တဲ့သတင်းချဲ့လက်တွေဖလှယ်တာ၊နေဆက်ကဝင်လာသူတွေကိုစစ်ဆေးတာ၊ကုသပေးတာ၊ယောဂါဆိုင်ရာအရေးပေးဆောင်ရွက်ရေးကိစ္စရပ်တွေပေါ်ပေါက်လာရင်အမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုသဏ္ဍာန်ရဲ့လမ်းညွှန်ချက်နဲ့ညီပူးပေါင်းဆောင်ရွက်ခြင်းစတာတွေပါဝင်ပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။